ာစီယန်နီကကုလသမဂ္ဂကတတ်မှတ်တဲ့နိုင်ငံတကာမြို့ပြများနေအထိမ့်မှတ်ကိုကဘာတပန်းကျင်းပရမှာမြန်မာနိုင်ငံရှိနေပြည်တော် MICC ခန့်မှန်မှလေးကျင်းပခဲ့ရမှာဒီနှစ်နိုင်ငံတကာမြို့ပြများနေရဲ့ဆောင်ပုဒ်ကတော့ Be Bold for Change ပြောင်းလဲဖို့ဆောင်နိုင်ရေးအတွက်တတိရှိဖို့ဖြစ်တဲ့အတိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမြန်မာမြို့သမီးတွေအနေနဲ့စီးပွားရေးနဲ့ငင်းကြံရေးအတွက်တတိရှိရှိပါဝင်ဆောင်ရွက်ကြဖို့တိုက်တွန်းပြောကြားသွားပါတယ်
ကျမတို့အမျိုးသမီးများအခုစီးပွားရေးအတွက်စဉ်းစားနေနေမှာတခြားနိုင်ငံတွေမှာဘယ်လိုပဲစဉ်းစားကျမတို့နိုင်ငံကျမတို့ကနေပြီးတော့စီးပွားရေးဟာငင်းကြံရေးအတွက်အင်အားတစ်ခုဖြစ်ရမယ်ဆိုပြီးတော့ရဲရဲဝံ့ဝံ့စဉ်းစားနေတယ်ကျမတို့ကလူများကြီးဖောက်ပြီးသားလောင်းလို့ရှောက်ဖို့မဟုတ်ပါဘူးကိုရှောက်တယ်ရှောက်ထက်တယ်ချောက်ခံကြမှာကို့ဘာကိုဖောက်ယူနိုင်တဲ့ဒီအားနဲ့တတ်တည်နဲ့ဉာဏ်ပညာတို့ရှိဖို့လိုတယ
်ဒီနေ့ကုလသမဂ္ဂရဲ့နိုင်ငံတကာအမျိုးသမီးများနေ့ရည်မှန်းချက်ကတော့ပြောင်းလဲနေတဲ့လုပ်ငန်းတွင်မှာအမျိုးသားနဲ့အမျိုးသမီးတွေဟာတက်ခရစ်2030မီ50ရာခိုင်နှုန်းစီစတူပါဝင်နိုင်ရေးပဲဖြစ်ပါတယ်ခုလိုလုပ်ငန်းတွင်မှာနဲ့စီးပွားရေးမှာစတူပါဝင်နိုင်ဖို့ကြိုးပမ်းတယ်လို့မြန်မာနိုင်ငံရဲ့ငင်းချမ်းရေးမှလည်းအလားတူပဲအမျိုးသမီးတွေထက်ဝက်ပါဝင်နိုင်ဖို့ကြိုးပမ်းကြဖို့ကိုလေဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။ဒါကျွန်တ
ော်ရဲ့အမျိုးသမီးစီးပွားရေးလုပ်ငန်းရှင်များဟာစီးပွားရေးခန်းလောက်မှာ50-50ရာခိုင်နှုန်းပါတယ်ကျွန်မတို့ငင်းချမ်းရေးရောက်ဖို့အတွက်လူ့ပြည်နေရာမှာလည်းတဝက်တော့တာဝန်ယူသင့်တယ်ကျွန်မထင်ပါတယ်
ဒါအပြင်စီးပွားရေးအတွက်စဉ်းစားရမှာငင်းချမ်းရေးကိုပါမိမထားဘူးလေတောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ
်။ရိုင်းတိုင်းနဲ့ခင်ဗျားဟာလူရိုင်းများဟာအင်အားဟာမှန်တရားလို့ထင်ကြတယ်။အင်အားဟာမှန်တရားလို့ထင်ရင်ထင်ရင်နဲ့မှန်တရားဆိုတာဘာမှတော့မပြည့်တော့ဘူး။အင်အားကိုအောက်ကိုကြတယ်။အဲ့တော့ကျမတို့ရဲ့စီးပွားရေးကဏ္ဍမှာပါတဲ့မျိုးစုများဟာမိမိတို့ရဲ့ဒနာအင်အားစီးပွားရေးရပ်နေတဲ့အင်အားကိုမ
ထိုင်းမြန်မာနယ်စပ်မဲဆောက်ရှိမဲတော်စည်းကမ်းကို1988ခုဒီမိုကရေစီရေလှရှားမှုကြီးကစတင်ဖွင့်လှစ်ခဲ့ပြီးနောက်ပိုင်းတိုင်းနဲ့ချီတဲ့မြန်မာဒုက္ခသည်တွေနဲ့ရွှေပြောင်းလှုပ်သွားတွေအတွက်ကျန်းမာရေးပြုစုဆောက်ရှောက်ပေးခဲ့သူကတော့အာရှတိုက်ရဲ့ Mother Teresa လို့တင်စားခေါ်တဲ့ကရင်တိုင်းရင်းသူဒေါက်တာစင်နေမောင်ဝဲဖြစ်ပါတယ်။သူကတော့ငြိမ်းချမ်းရေးပေါ်ဆောင်မှုမှာမြန်မာအမျိုးသမီးတွေပါဝင်ခွင့်နေပါနေသေးတဲ့အတွက်အမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်ပေးဖို့လိုတယ်လို့ VOA ကပြောခဲ့ပါတယ်
။ကျွန်တော်တို့ဒီနေဆက်မှာဖြစ်စီပေါ့နော်ပြည်တွင်းဒေတာမှာဖြစ်စီဒီတိုင်းနိုင်ငံတကာအခြေအနေနဲ့ဖြစ်စီပေါ့နော်ဒီအမျိုးသမီးတွေအနေနဲ့တော့လူမှုရေးလုပ်ငန်းတွေကယ်ဆယ်ရေးဖွံ့ဖြိုးရေးလုပ်ငန်းတွေမှာတော့ဒါဟိုအရင်တည်းကလည်းဒါစိတ်ပါဝင်စားနေတဲ့စိတ်မှမပါဝင်ဆောင်ရွက်နေကြတာဖြစ်တဲ့အတွက်ကြောင့်အမျိုးသမီးကန္တာလို့ပြောမယ်ဆိုရင်တော့ဒီလူတို့ထဲမှာအနည်းဆက်ဆုံးနဲ့အခြေပြုပြီးတော့ဆောင်ရွက်နေတဲ့လုပ်ငန်းတွေဖြစ်တယ်ပေါ့သို့တော်လည်းဒီအထူးသဖြင့်တော့ဒီအမျိုးသမီးတွေရဲ့စွာပြင်တင်လာရေးနဲ့ဒီနိုင်ငံရေးပြုရင်ပြောင်းလဲမှုနှိမ်ချရေးဖြစ်စဉ်တွေမှာတော့ပါဝင်နိုင်ခွင့်နေရာအများကြီးနေပါနေတရာတွေ့ရပါတယ်အထူးသဖြင့်လက်ရှိကျမတို့နိုင်ငံမှာလည်းဒီအဖြစ်ခရက်စေဟုတ်တယ်ဆောင်ရွက်နေတဲ့အချိန်မှာငင်းချင်ရေးဖြစ်စဉ်ကိုခိုင်ခိုင်မမာတည်ဆောက်နိုင်မှုရဲ့လက်ရှိအဖြစ်ခရဆဲမှုကိုနော်ဒီဆောင်ကြည့်လေ့လာဖို့အပိုင်းတွေမှာရဲ့နောက်နိုင်ငံရေးဦးဆောင်မှုအပိုင်းမှာပို့ပြီးတော့ပါဝင်လာဖို့ဆိုတဲ့အပိုင်းမှာတော့ကျမတို့တော်တော်လေးအားနည်းနေပါသေးတယ်။ဟိုတိုင်းရင်းသားဘက်မှာပဲဖြစ်ဖြစ်ပေါ့နော်ဒီအစိုးရဘက်မှာပဲဖြစ်ဖြစ်ဆိုတော့ဒီအမျိုးသမီးတွေရဲ့ပါဝင်နိုင်မှုနဲ့စွန့်အားအတိမတ်ပြုမှုတွေတံပိုးထားမှုတွေနဲ့မရှိသေးတဲ့တော့ဒီငင်းချင်ရေးဟိုတိဆောက်မှုဖြစ်စရာနောက်နေကြံ့ကြံ့နေအောင်လို့လဲထင်ပါတယ်ဒါကြောင့်အမျိုးသမီးတွေအနေနဲ့တော့ဒီတိုက်ပွဲတွေဖြစ်လာရင်ပဋိပက္ခဖြစ်လာရင်တော့ဒီကကွယ်ဆောင်ရှောက်မှုအပိုင်းမှာဖြစ်စေနော်တာဝန်ယူဆောင်ရွက်ရတဲ့အပိုင်းတွေအပေါ်တော့ကြီးလေးလာတယ်ပေါ့နော်အဲ့လိုအခြေအနေမှာအမျိုးသမီးတွေကလည်းဒီငင်းချင်ရေးဖြစ်စဉ်တခြားလုံးမှာမိမိဒေတာအလိုက်မှာရောမိဖွဲ့စည်းလိုက်ရောပေါ့နော်ဒီဆိုင်မမလေးလာဆောင်ကြည့်ဖို့လို့ဒီလိုအမျိုးသမီးတွေအနေနဲ့ဖြစ်တင်ဖြစ်ထိုက်တဲ့လုပ်ငန်းစဉ်တွေကိုဒေတာလိုက်ဖို့အနည်းချင်းဖြစ်စင်နဲ့ပတ်သက်ပြီးတော့လုပ်ငန်းစဉ်တွေမှာပါဝင်ဖို့ပေါ့နိုင်မှုလည်းနှုံးဆော့ပါလား
ကချင်တိုင်းရင်းသူခွန်ကြာကတော့ကချင်ငင်းချမ်းရေးကွန်ရက်ကိုမတ်တီသူလက်ဖြစ် လက်ရှိနှိမ့်နိုင်ရမှုတူလည်းဖြစ်ပါတယ်။မြို့ပြည်များညှင်းချရေးမှာပါဝင်ခွင့်အနေထားနဲ့ပတ်သက်လို့သူ့ရဲ့အမြင်ကတော့
အရေးကြီးချင်မှာအခုအကုန်လုံးကတယောက်ကြားအနေကြားကြားပဲဖြစ်နေတဲ့ချက်ညှိနှိုင်းတဲ့ကန္တာတွေမှာမျိုးသမီးများရဲ့အခန်းကန္တာအင်တာနဲနေတယ်တို့တော်လဲစစ်တောင်းမလို့ခံစားရတဲ့ပုံကိုယ်တွေကအမျိုးသမီးနဲ့ကလေးများပုံများနေတယ်ပေါ့
မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားပြိပခဖြစ်ပွားမှုမှာရင်းချင်ရေးဖော်ဆောင်ရမှာခွန်ကြရဲ့အမြင်ကတော့ဘယ်လိုရှိပါသလဲ
အဓိကအဖြစ်နံပါတ်၁ကတော့ကျမတို့ဒီတကယ်တမ်းငြိမ်းချမ်းရေးရရှိဖို့အတွက်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံရဲ့ကန္တာနဲ့ဆိုရင်ဒီတိုင်းရင်းသားအရေးဟာမဖြစ်မနေဖြစ်ရှင်းရမယ့်ကန္တာဖြစ်တယ်ပေါ့အဲ့တော့ဒီခုခုညှိနှိုင်းမယ်ဆိုလို့ရှိရင် power balance ဖြစ်ဖို့အတွက်ဆိုလို့ရှိရင်တစ်ဖက်ဆောင်နေတော့ power play မဟုတ်ဘဲနဲ့ညှိနှိုင်းမှာပဲကျမတို့တကယ်တမ်းလွတ်လပ်စွာပွင့်လင်းစွာဆွေးနွေးနိုင်မယ့်ကန္တာမျိုးရောက်မယ်လို့ယူဆပါတယ်တစ်ဖက်ကနေလည်းဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကို terrorist data ပေါ့ကချင်ကိုဆိုရင်တော့ terrorist ကအခန်းကန္တာအစိုးရ category ထဲကိုထည့်ဖို့အတွက်စူးစမ်းထားတာလည်းတွေ့ရပါတယ်ပေါ့အဲ့လိုမျိုးလုပ်နေတွေ့ဆိုလို့ရှိရင်ကျမတို့အောင်မြင်ဖို့အတွက်အမှန်တကယ်စစ်မှန်ဒီတရားများတဲ့ငြိမ်းချမ်းရေးရဖို့အတွက်အင်တန်ခက်ခဲတာကိုတွေ့ရပါတယ်လောလောဆယ်အနေနဲ့တော့ကျမတို့အနေနဲ့တော့ဒီမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းရေးကန္တာမှာအရေးအကြီးဆုံးအခန်းကန္တာကိုတာဝန်ယူထားတာကတော့မြန်မာတမတော်ဦးစီးနေတဲ့ကာကွယ်ရေးဦးစီးချုပ်ဖြစ်တယ်ပေါ့တနိုင်ငံလုံးအပြည့်ခရက်ဆဲကြီးကိုတာဝန်ရေးထိုးမယ်ဆိုရင်တောင်မှကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်ကနေပြီးတော့မှတာဝန်ယူအာမခံပြီးတော့မှရေးထိုးပြီးတမတာကနေလည်းပဲတာဝန်ယူအာမခံမှပဲရမယ်ပေါ့နောက်တစ်ခုကတော့ဒီအခြေခံဥပဒေအရအာမခံထားမှပဲစစ်မှန်တဲ့တရားမျှတရေးငြိမ်းချမ်းရေးရမှာဖြစ်ပါတယ်ပေါ့အဲ့တော့လောလောဆယ်အခြေခံဥပဒေဟာကျမတို့မြန်မာနိုင်ငံအတွက်ကြည့်မယ်ဆိုလို့ရှိရင်တော့ဒီလူအခွင့်အရေးကိုလည်းအခြေမခံထားဘူးပြီးလို့ရှိရင် democratic value တွေကိုလည်းအခြေမခံထားဘူးစစ်ဆေးသုံးသပ်လိုက်လို့ရှိရင်ကာကွယ်ရေးဦးစီးချုပ်ရဲ့အခန်းကဏ္ဍပဲအရေးကြီးနေပါနဲ့တူတာဆန္ဒမရှိဘူးဆိုလို့ရှိရင်85ရာခိုင်နှုန်းဘလို့နည်းနဲ့မှပြည့်မှာမဟုတ်တဲ့အတွက်ကြောင့်မို့လို့ဒီခြေခံဥပဒေတစ်ခုလုံးကိုလည်းပြင်ဆင်ဖို့အတွက်ကာကွယ်ရေးဦးစီးချုပ်ရဲ့အခန်းကဏ္ဍကိုပြန်ပြီးလော်ဘီလုပ်ချင်ပါတယ်ဒီဟာကိုပဲကျမတို့တောင်းဆိုချင်ပါတယ်ပေါ့နှစ်ချက်တတိယတစ်ချက်ကတော့တိုင်းရင်းသားများဟာမိမိတို့ရဲ့အခွင့်အရေးအတွက်တိုက်နေကြတာဖြစ်ပါတယ်။လောလောဆယ်အခြေအနေထိလည်းပဲဒီမိုကရေစီကိုလိုချင်ပါတယ်။ပြီးလို့ရှိရင်ဖက်ဒရယ်စနစ်ကိုစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုလိုချင်ပါတယ်ဆိုပြီးမှတောင်းဆိုနေတာဖြစ်ပါတယ်။အဲ့တော့အကြေရင်များအပြစ်ခတ်ရက်ဆဲဖို့ဆိုရင်ကာကွယ်ရေးဦးစီးချုပ်ကနေဒီနေ့ကြော်ညာလိုက်တာနဲ့ချက်ချင်းတိုင်းငံလုံးမှာအပြစ်ခတ်ရလို့ရပါတယ်။ဒီစစ်မှန်တဲ့ဖက်ဒရယ်စနစ်တည်ထောင်နိုင်မဲ့ peace process for political dialogue ကိုရရှိဖို့အတွက်ကျမတို့တောင်းဆိုချင်ပါတယ်။အဲ့ဒီကန္တာသုံးချက်ကတော့အဓိကဖြစ်ပါလိမ့်မယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့သူ့ရဲ့မိဂုံးနဲ့မှာမြို့သမီးတွေအနေနဲ့ညီချင်းရေးဖော်ဆောင်ရမှာပါဝင်နိုင်ဖို့စီဝေးဘွဲမှာဝင်ထိုင်နိုင်မှပါဝင်လှုပ်ဆောင်နိုင်မှမဟုတ်ဘဲတရောင်တနေရာကနေကူညီဆောင်ရွက်ပေးနိုင်တဲ့အကြောင်းပြောကြားခြင်းနဲ့တူဒီသတင်းပိုက်ရဲ့မြို့သမီးများခန္ဓာကိုညီကုန်းချုပ်အပ်ပါရှင်။ဆိုလို့ရှိရင
်ကျမတို့ညီချင်းရေးဖြစ်စဉ်မှာမြို့သမီးများပန်းတက်ရတယ်ပါရေးဆိုပြီးတော့ဒီလိုလှူရှားနေတာရှိပါတယ်30ရာခိုင်နှုန်းကတော့ကျမပြောတဲ့ဘဏ္ဍာကနားစင်ရဲ့ဘာစီချင်ပါတယ်ဒါပေမဲ့ပါဝင်နေဆိုတာကစီးဝေးထဲမှာဝင်ထိုင်မှပါဝင်တော့မဟုတ်ပါဘူးတကယ်ငင်းကြရဲဆိုတာကစီးဝေးရဲ့အစားတွေမဟုတ်ပါဘူးကျမတို့ရဲ့ပြည်သူတွေရဲ့နှလုံးသားရဲ့အစားတွေဆိုတော့စာပြန်ဖြစ်ပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even stronger not enough